Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ PO American တန်ရက်2019ခုနှစ် January လ5ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမိုက်တန့်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညားမှာပါ။အမေရိကန်ရုပ်ောက်ပွဲမှာရုရှားကအင်တာနက်ကနေဝင်နှောက်ခဲ့တယ်လို့တန်တရားရှိထားတဲ့ပေါ်လွှတ်တော်ဂျာနာပွဲတွေနဲ့သမရကိုစီရင်ခံတာတွေလုပ်ဖို့ရှိပါတယ်။အစ္စတန်ဘူမြို့ကနိုက်ကလပ်ကိုနှစ်တကူနေကတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတူရကီတာဝန်ရှိသူတွေကဒီကနေ့နောက်ထပ်ဖမ်းဆီးတာတွေလုပ်ပါတယ်။မက္ဆီကိုမှာလောင်စာဆီဆေးတွေတက်လိုက်တာကြောင့်မတိမငြိမ်အခြေအနေနဲ့ဆိုင်တွေကိုလူရွတ်တာတွေဖြစ်ထားပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေပိုင်းသတင်းစာမားတွေထဲမှာတော့ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းကဗဲဒေတာကိုမဆိုလူသားချင်းစာနာမှုအကူအညီတွေပေးရမှာတန်တမန်လမ်းကြောင်းကနေပဲစီစဉ်ကြဖို့မြန်မာအစိုးရကကြေညာပါတယ်
ဒီကိစ္စကိုအားဖြင့်နိုင်ငံတော်လူသားချင်းစာနာပတ်ဖို့တဲ့အကူအညီပေးရတဲ့ပတ်သက်ပြီးတော့မှတော်နိုင်ငံတော်နိုင်ငံရေးသတင်းစီကော်မတီအားနဲ့
နိုင်ငံသားရေးဝန်ကြီးဌာနကဥကျော်စေရရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။တခါအရင်မြန်မာအစိုးရအဆက်ဆက်အုပ်ချုပ်မှုစနစ်အပါအဝင်စီးပွားရေးအနေအထားအရအိန္ဒိယဘက်မှသွားရောက်နေထိုင်နေကြတဲ့ချင်းတိုင်းရင်းသားတွေမြန်မာနိုင်ငံဘက်ကိုပြန်လည်အခြေချခြင်းရင်ကြိုဆိုတဲ့အကြောင်းနဲ့အခုဆိုရင်ပြန်လာဖို့စီရင်ပေးထားတာ400ဝန်းကျင်ရှိပြီလို့ဆိုပါတယ်။နိုင်ငံတကာသတင်းလွှာမှာတော့ Republican သမ္မတရဲ့ဆိုရတဲ့တက်လာတဲ့အခါဒီမိုကရက်တစ်ပါတီရဲ့ Obama Care ကျန်းမာရေးအာဏာကံကိုဖျက်သိမ်းပြစ်တော်မလားဆိုတာလည်းပြောပြပေးမှာပါဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကကြေညာပါမယ်ရှင
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဝင်နှောက်ခဲ့တယ်လို့တန်တရားရှိထားတဲ့ကိစ္စနဲ့ပတ်သက်ပြီးအထက်လွှတ်တော်မှာဒီကနေ့ကြားနာပွဲနှစ်ခုလုပ်ဖို့ရှိတယ်လို့သမ္မတဘရက်အိုဘားမားကလည်းအစီရင်ခံမှုရှိပါတယ်သူသမရဖြစ်လာခဲ့တဲ့2008ခုနှစ်ရွေးကောက်ပွဲကနေစပြီးပြည်ပကနေဝင်နှောက်တာတွေရှိမရှိဆိုတာကိုလေ့လာဆန်းစစ်ဖို့သမရအိုဘားမားကထောက်လှမ်းရေးအဖွဲ့တွေကိုညွှန်ကြားထားတာပါအဲ့ဒီလေ့လာဆန်းစစ်ချက်တွေရဲ့ရလဒ်ကိုဒီကနေ့သမရကိုအစီရင်ခံမှာဖြစ်ပြီးရွေးကောက်ခံသမရဒေါ်နယ်ထရမ့်ကိုလည်းတောက်ကြနေမှာအလားတူအစီရင်ခံမယ်လို့အမေရိကန်တာဝန်ရှိသူတူက VOA ကိုအတည်ပြုပြောဆိုပါတယ်2016ခုနှစ်ရွေးကောက်ပွဲမှာအင်တာနက်ကနေခိုးဝင်ပြီးတော့ရသွားတဲ့အချက်လက်တွေကိုရွေးကောက်ပွဲကိုနှောက်ယှက်ဖို့အတွက်WikiLeaks အဖွဲ့ကိုရည်ရွယ်ချက်နဲ့ပေးပို့ခဲ့တဲ့လို့ရဲ့နောက်ွယ်မှာရုရှားအစိုးရပတ်သက်နေတယ်လို့ CIA နဲ့ FBI အဖွဲ့တွေကကောက်ချက်ချထားတာပါနိုင်ငံတော်လူမျိုးရေးဌာနညွှန်ကြားရေးမှူး James Clapper နိုင်ငံတော်လူမျိုးရေးအေဂျင်စီညွှန်ကြားရေးမှူးရေရက်ဗိုလ်ချုပ်ကြီး Michael Rogers ထောက်လှမ်းရေးဆိုင်ရာလက်ထောက်ဒုတိယကာကွယ်ရေးဝန်ကြီး Marcel Letter တို့ကလက်နက်ကင်တပ်ဖွဲ့များဆိုင်ရာထက်လွှတ်တော်ကော်မတီကိုအစီရင်ခံကြမှာဖြစ်ပါတယ်ရုရှားကဝင်နှောက်တဲ့လို့ရဲ့ဟာစစ်ဖြစ်အောင်ရည်ရွယ်တဲ့လို့ရဲ့ပဲလို့ကော်မတီဥက္ကဋ္ဌ John McCain ကပုံတူးနေမှာပြောပါတယ်
ကျွမ်းနိုင်ငံကွာတနာမိုပင်လယ်ကွေ့အမေရိကန်စစ်အကျဉ်းထောင်ကနေအကျဉ်းသား၄ဦးကိုသမ္မတအိုဘားမားအစိုးရကဆော်ရီအာရေဗီယာနိုင်ငံကိုလွှဲပေးပါမယ်။အကျဉ်းသားတွေရဲ့နာမည်တွေနဲ့ဘယ်နိုင်ငံသားတွေဆိုတာကိုတော့လောလောဆယ်မသိရသေးပါဘူး။ဇန်နဝါရီလ20ရက်နေ့မှာဒေါ်နယ်ထရမ့်ရဲ့သမ္မတဂျန်သစ္စာကျင်းဆိုပွဲမှတိုင်ခင်အကျဉ်းသား19ယောက်ထက်မနည်းကိုအီတလီ၊အိုမန်၊ဆော်ဒီအာရေဗီယာနဲ့အာရက်ဆော်ဘွားများပြည်ထောင်စုနိုင်ငံ၄နိုင်ငံကိုလွှဲပြောင်းပေးဖို့သမ္မတအိုဘားမားအစိုးရကတွန်းလှုပ်နေရပါဗျ။အကျဉ်းသားတွေလွှဲပြောင်းတဲ့ကိစ္စကို Mr. Trump ကကန့်ကွက်ထားတဲ့ကြားကပဲဆက်လုပ်သွားမယ်လို့ပန်တဂိုစစ်ဌာနချုပ်ကပြောပါရယ်။ Guantanamo မှာထိန်းသိမ်းထားသူတွေအများပြားကိုလွှဲပြောင်းပေးတဲ့နယ်လို့အစိုးရဌာနတွေရဲ့လေလာဆန်းစစ်ချက်အရတွေ့ထားပေးမယ်လေ။အဲ့လူတွေအလုံးကိုဆက်ထိန်းသိမ်းထားတဲ့နယ်ဆိုတဲ့သူရဲ့အမြင်ကိုရွေးကောက်ခံသမ္မတ Donald Trump ကအင်္ဂါနေ့တုန်းကပြောထားပါရယ်။ Gitmo ကဒီနောက်ထပ်လွှတ်ပေးတာတွေမရှိသင့်ဘူး။ဒီလူတွေဟာတစ်ကို NRG ရဲ့သူတွေဖြစ်ပြီးတော့စစ်မြေပြင်စီပြန်သွားဖို့ခွင့်မပြုသင့်ဘူးလို့ Mr. Trump က Twitter မှာရေးသားခဲ့ပါရယ်။အခုလွှဲပြောင်းဖို့စီစဉ်ထားတာအောင်မြင်ရင်တော့ Guantanamo မှာအကျဉ်းသားအယောက်40ကျန်ပါမယ်။ပထမအကြိမ်ရွေးကောက်ခံရပြီးတဲ့နောက်ဒီအကျဉ်းစခန်းကိုပိတ်ပစ်မယ်လို့ကတိပေးထားတဲ့သမ္မတ Barack Obama တို့တော့ဒါဟာအောင်မြင်မှုမရလိုက်တဲ့ကိစ္စတစ်ခုဖြစ်ကျန်သွားမှာဖြစ်ပါတယ်။ Mr. Trump ကတော့အကျဉ်းစခန်းကိုဆက်ထားမယ်လို့ပြောထားပါတယ်
။တူရကီနိုင်ငံ Istanbul မြို့ကနိုင်ငံတော်ကမှနှစ်တကူနေကတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတူရကီအာဏာပိုင်တွေကဒီကနေ့နောက်ထပ်ဖမ်းဆီးတာတွေလုပ်ပါတယ်။အဲဒီတိုက်ခိုက်မှုကြောင့်လူ39ယောက်သေဆုံးခဲ့ရတာပါ။ Istanbul မြို့တော့Istanbul မြို့အပြင်ဘက်မှာအခုနောက်ဆုံးဖမ်းဆီးတာတွေကိုလုပ်ခဲ့တဲ့အကြောင်းနိုင်ငံပိုင်အနာဒိုလူသတင်းဌာနကကြေညာပါတယ်။တရုတ်မူဆလင်ဝီဂါတွေကလူအများပြားကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့သတင်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့မနေ့အစောကြီးမှာတိုက်ခိုက်မှုဖြစ်ခဲ့ပြီးခဲ့ကဆိုရင်လူ40လောက်ကိုဖမ်းထားပြီးမြဲတကယ်ဝင်ပစ်တဲ့လူကအဲ့ဒီအထက်မှာမပါပဲအခုချိန်ထိလွတ်နေတော့မှာပဲ။တိုက်ခိုက်သူဘယ်သူဆိုတာသိထားပြီးလို့တာဝန်ရှိသူတွေကဗိုလ်ဒူးနေမှာပြောပေမဲ့အခုချိန်ထိတော့လူသိရှင်ကြားမကြေညာသေးပါဘူး။ လူမျိုးရင်းကင်မရာကနေရယူထားတဲ့ပုံတွေကိုအများပြည်သူသိအောင်ထုတ်ပြန်ထားပါတယ်။ဒါ့အပြင်တနသမားလူတန်တရားရှိသူအစ္စတန်ဘူမြို့ကထက်ဆင်းပြင်းပြင်းမှာရှောက်သွားနေတာကိုရယူထားတာလို့ဆိုတဲ့ဗီဒီယိုတစ်ခုကိုလည်းတူရကီသတင်းမီဒီယာတွေကလွှင့်ထုတ်ပြသထားပါတယ်။တနသမားဟာနိုင်ကလပ်အပြင်ဘက်မှာရဲတပ်ဖွဲ့ဝင်တဦးနဲ့အရသာတဦးကိုပစ်တပ်ပြီးတဲ့နောက်ကလပ်ထဲကိုဝင်ပစ်တာပါ။အဲ့ဒီအချိန်ကကလပ်ထဲမှာလူ60လောက်ရှိနေပြီးအများအပြားကတော့နိုင်ငံသားတွေပါ။တေဆုံးသူတွေအပြင်ဒဏ်ရာသူကလည်း80လောက်ရှိခဲ့ပါတယ်။ IS အစွန်ရောက်ဖွဲ့ကသူတို့လက်ချဲလို့ပြောထားပြီးစီးရီးယားမှာစစ်သွေးကြွတွေကိုတိုက်တဲ့အထက်တူရကီပါဝင်တဲ့အပေါ်လက်တွန့်ပြန်တာဒဇယ်တစ်ပိုင်းပါတယ်လို့ဆိုပါတယ်။
အီဂျစ်နိုင်ငံရဲ့အဓိကကော့ပတစ်ခရစ်ယာန်ဖျားကြောင်မှာလူပေါင်း28ယောက်ထပ်မင်းတေဆုံးခဲ့ရတယ်။ဒီဇင်ဘာလ17ရက်နေ့ကအသေးခံဘုံးခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတော့နောက်ထပ်တန်တရားရှိသူ4ယောက်ကိုအီဂျစ်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဘူဒူနီကထပ်မံဖမ်းဆီးလိုက်တဲ့သူတွေထဲမှာဒီတိုက်ခိုက်မှုကိုအဓိကဥဆောင်စီစဉ်သူ2ဦးထဲက2ဦးပါဝင်ပြီးတော့ကျန်တဲ့3ယောက်ကတော့နောက်ထပ်အကြမ်းဖက်ဘုံးခွဲတိုက်ခိုက်မှုတွေလုပ်ဖို့စီစဉ်နေတဲ့သူတွေလို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။အခုဖမ်းဆီးလိုက်သူတွေထဲမှာတယောက်ကရာဒူကနေဖယ်ရှားခံခဲ့ရတဲ့အီဂျစ်သမ္မတဟောင်းမိုဟာမက်မော်စီရဲ့ပါတီဖြစ်တဲ့လောလောဆယ်အီဂျစ်မှာတရားမဝင်တင်းဖြစ်သတ်မှတ်ထားတဲ့မွတ်စလင်ညီကိုများအဖွဲ့နဲ့ချိတ်ဆက်ရှိသူဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။မွတ်စလင်ညီကိုများအဖွဲ့ဟာမစ္စတာမော်စီကိုစစ်တပ်ကအာဏာသိမ်းဖယ်ရှားခဲ့တဲ့2013ခုနှစ်ကစလို့အစိုးရရဲ့အပြင်းထန်နှိမ်နင်းတာကိုခံနေရတာပါ။ပြီးခဲ့တဲ့ခရီးယံဖျားကြောင်တိုက်ခိုက်မှုနဲ့ပတ်သက်လို့မွတ်စလင်ညီကိုများအဖွဲ့ကရှုံချတယ်လို့သူတို့အနေနဲ့ဒီတိုက်ခိုက်မှုမှာပါဝင်ခြင်းမရှိဘူးလို့လည်းညင်ထားပါတယ်။ဖျားကြောင်တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS သွေးချော့အဖွဲ့ကပြောထားတယ်လို့အသေးခံတိုက်ခိုက်သူတွေကိုလည်းအာဏာပိုင်တွေကဖော်ထုတ်ခဲ့ပြီးဖြစ်ပါတယ်။ဒီဇင်ဘာလကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ဒဏ်ရာရပြီးစီးရုံတင်ထားရတဲ့သူတယောက်ဗိုလ်ဒူးနစ်ကသေဆုံးသွားတာကြောင့်ဒီတိုက်ခိုက်မှုကြောင့်သေဆုံးသူ28ယောက်ဖြစ်သွားတာပါရှင်။
ယူအေမေကန်အသံညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝေကနေကြာသပတေးညနေဘက်သတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်မက္ကဆီကိုနိုင်ငံမှာလူနေမှုစရိတ်တွေပိုပြီးတက်လာနေတာကြောင့်မတိမငြိမ်အခြေအနေပိုဆိုးလာနေတာနဲ့အမျှဓာတ်ဆီဒီဇယ်ဆီဈေးတွေတိတိတသာတက်သွားတဲ့အတွက်ဗိုလ်ဒူးနေကစိုင်းတွေကိုဝင်လူလာတွေဖြစ်ခဲ့ပါတယ်။ဇန်နဝါရီလတရနေ့ကစပြီးဓာတ်ဆီဒီဇယ်ဆီဈေးတွေကိုအစိုးရက20ရာခိုင်နှုန်းအထိတက်လိုက်တာကြောင့်လောင်စာဆီစိုင်းတွေကိုပိတ်ဆို့တာတွေရင်းအသွားလာတွေကိုနှောက်ယှက်ဟန့်တားတာတွေအပြင်ဆန္ဒပြပွဲတွေဖြစ်ပါတယ်။ဗိုလ်ဒူးနေမှာတော့စိုင်းတွေကိုလူရွက်ကြတာကြောင့်လူနေရာကျော်ကိုဖမ်းလိုက်တယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။စိုင်းပေါင်း89စိုင်းကိုလူရွက်ခံရပြီးလမ်းတွေကိုပိတ်ဆို့တာကြောင့်နောက်ထပ်ဆိုင်ပေါင်း190ကိုပိတ်လိုက်ရတယ်လို့ဝန်ဆောင်မှုနဲ့အရောင်းဆိုင်ကများဆိုင်ရာအဖွဲ့ကပြောပါတယ်။မတိမငြိမ်အခြေအနေကိုထိန်းသိမ်းဖို့အတွက်မက္ကဆီကိုစီးတီးအပါအဝင်အနီးအနားကမက္ကဆီကိုနဲ့ဟီဒယ်ဂိုပြည်နယ်တွေကလုံခြုံရေးတာဝန်ရှိသူတွေနဲ့ဖက်ဒရယ်အစိုးရတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။လောင်စာဆီဈေးတက်ရတာဟာတကမ္ဘာလုံးမှာရေနံဈေးတွေတက်သွားတာကြောင့်လိုအပ်လို့လိုရတာဖြစ်တယ်လို့သမ္မတအွန်ရီကေပညာနီတိုကကောက်ွယ်ပြောဆိုပါတယ်။လောင်စာစီဈေးတက်တာကြောင့်အခက်တွေ့ရတဲ့လူတွေကိုအကူအညီပေးသွားမယ်လို့သမရကအခိုင်အမာပြောတာကြောင့်ကားမောင်းပြီးဝင်ငွေရှာရသူတွေကိုကြီးရွယ်ပြောဆိုပုံရပါတယ်
။ဘဟုအာဖရိကသမရနိုင်ငံမှာအင်္ဂါနေ့ကမော်ရိုကိုနိုင်ငံသားကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးအဖွဲ့ဝင်2ယောက်အသက်ခံရတဲ့ပုံမှာကုလသမဂ္ဂလုံခြုံရေးကောင်စီကအပြင်းထန်ပြစ်တင်ရှုံချတယ်လို့ပြောပါတယ်။လောင်စာစီတင်ကားတွေနဲ့အတူလိုက်သွားတယ်ငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့ဝင်တွေဟာအိုဘိုမြို့အနောက်ဘက်ကီလိုမီတာ60လောက်ကွာမှာဘယ်သူဘယ်ဝါမှမသိတဲ့လက်နက်ကင်တွေကတိုက်ခိုက်တာကိုခံခဲ့ရတာပါဝင်တိုက်သူတွေကတော့တောအုပ်ထဲကိုထွက်ပြေးသွားကြပါတယ်ငင်းချင်းတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာဟာစစ်ရာဇဝတ်မှုကျူးလွန်တဲ့လုပ်ရမြောက်နိုင်ပြီးတိုက်ခိုက်သူတွေကိုအေးအေးယူရမယ်ဆိုတာကိုအလေးနက်ပြောလိုကြောင်းကိုလုံခြုံရေးကောင်စီရဲ့ဗိုလ်ဒူးနေထုတ်ပြန်ချက်မှာပြောထားပါတယ်ဘဟုအာဖရိကသမ္မတနိုင်ငံဟာ2013ခုနှစ်ကတည်းကပြည်ပခါတွေဖြစ်နေတာပါမွတ်စလင်များစုပါတဲ့တပုံတွေကအဲ့ဒီအချိန်ကသမရဖရန်ဆွာဘိုဇစ်ကိုဖြုတ်ချပြီးတော့ခရစ်ယာန်အများစုရှိတဲ့နိုင်ငံကိုထိန်းချုပ်လိုက်ပြီးကတည်းကမတိမငြိမ်ဖြစ်နေတာပါ2013ခုနှစ်ဒီဇင်ဘာလမှာတော့ရဲသားတွေကိုကာကွယ်ပေးဖို့ဆိုပြီးတော့အဲ့ဒီအဓိကတာဝန်နဲ့ငင်းချက်မှုထိန်းသိမ်းတပ်ဖွဲ့ဝင် 13,000 ကိုကုလသမဂ္ဂကစီလုပ်ခဲ့ပါတယ်ပြီးခဲ့တဲ့ February လမှာရွေးကောက်ပွဲတွေကိုဒီမိုကရေစီနီးကျအောင်မြင်မြင်ကျင်းပနိုင်ခဲ့ပေမဲ့လည်းအကြမ်းဖက်တိုက်ခိုက်တာတွေပြန့်နှံ့ဖြစ်ပွားနေတယ်လို့ကုလသမဂ္ဂကတာဝန်ပေးထားတဲ့လေလာဆောင်ကြည့်သူတွေကပြောပါတယ
်အီရတ်နိုင်ငံမိုဇူးမြို့ကို IS စစ်သွေးကြောတွေတထက်ကနေတင်းယူဖို့ကြိုးစားနေတဲ့အမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေရဲ့စစ်စင်ရေးဒုတိယအကြော်စတင်ချိန်ကစလို့ပြီးခဲ့တဲ့9ရက်အတွင်းဒုက္ခသည်ထောင်ပေါင်းများစွာမိုဇူးမြို့ကနေထွက်ပြေးသွားတဲ့အကြောင်းကုလသမဂ္ဂကပြောပါတယ် အချက်သားပြည်သူတွေဂျားထဲမှာဝင်ပြီးလှုပ်ရှားနေကြတဲ့စစ်သွေးကြွတွေအများပြားရှိနေတာကြောင့်လည်းအချက်သားထိခိုက်သေးဆုံးတာတွေပိုများလာတာပါအခုဒီချိန်စစ်စင်ရေးစတင်တဲ့ဒီဇင်ဘာလ29ရက်နေ့ကစလို့မော်ဆူမြို့ကနေထွက်ပြေးသွားတဲ့ဒုက္ခသည်13,000ရှိတယ်လို့ကုလသမဂ္ဂကပြောပါတယ်နိုင်ငံတကာတပ်ဖွဲ့တွေဟာပြီးခဲ့တဲ့အောက်တိုဘာလကစလို့မြို့ရဲ့၄ဘုံ၃ဘုံလောက်ကိုပြန်သိမ်းထားနိုင်တယ်လို့မြို့အရှိချမ်းမှာ IS စစ်သွေးကြွတွေကိုရှင်းလင်းထားနိုင်ပြီဖြစ်တာကြောင့်အဲ့ဒီနေရာတွေမှာတော့လူသားချင်းစာနာမှုအကူအညီတွေကိုဖြန့်ဝေပေးနေပါတယ်အခုဒုတိယကြော့စစ်စင်ရေးမတိုင်ခင်အစောပိုင်းစစ်စင်မှုတွေအတွင်းထွက်ပြေးသွားသူဒုက္ခသည်အရေအတွက်ဟာလည်း33,000နီးပါးရှိပြီးအများစုကတော့ IS စစ်သွေးကြွတွေလက်ထက်ကနေအီရတ်တပ်ဖွဲ့တွေပြန်သိမ်းယူထားတဲ့မြို့အရှိချမ်းဒေသတွေကနေထွက်ပြေးသွားကြသူတွေဖြစ်ပါတယ
်ပါကစ္စတန်ဝန်ကြီးချုပ်နဝရှာရက်ဖ်ဟာအသက်ခံရတဲ့ကက်ရှမီးတဘုံကောင်းဆောင်ကိုချီးကျူးပြောဆိုလိုက်တာကြောင့်အိန္ဒိယနိုင်ငံနဲ့ဆက်စပ်ရင်းတင်မာလာပွဲဖြစ်ပါတယ်ဒီကနေ့အစ္စလာမဘတ်မြို့မှာလှုပ်တဲ့ကက်ရှမီးယားအရေးညီလာခံတစ်ခုအတွင်းမှာပြီးခဲ့တဲ့ဇူလိုင်လတုန်းကအသက်ခံခဲ့ရတဲ့အသက်22နှစ်အရွယ်ဘာဟန်ဝါနီကိုအာဇာနည်တဦးဖြစ်ဝန်ကြီးချုပ်ရှာရက်ဖ်ကပြောသွားတာပါဘာဟန်ဝါနီအသက်ခံရတဲ့အပေါ်ရုံးရင်းစံခတ်ဆန္ဒပြပွဲတွေလာနေချီပြီးဖြစ်ခဲ့ပါတယ်စနပြပွဲတွေကနေအိန္ဒိယလုံခြုံရေးတပ်ဖွဲ့တွေနဲ့ရုံးရင်းစခတ်ဖြစ်ပြီးတော့ဂျီအစ်စ်တွေခဲစစ်ဂျီတွေတုံးပြီးလူအုပ်ကိုဖျို့ခွဲခဲ့တာကြောင့်လူ80ကျော်သေဆုံးခဲ့ရပါတယ်။အဲဒီတန်းဖတ်မှုနဲ့ပတ်သက်လို့ပါကစ္စတန်ခြေစိုက်စစ်သွေးကြွတွေပေါ်အိန္ဒိယကအပြစ်တင်ပြီးတော့ပါကစ္စတန်ဘက်ကတော့ဒီဆွဆွဲချက်ကိုညှင်းဆဲလိုက်ပါတယ်။ကက်ရှမီးဒေသကိုပါကစ္စတန်အုပ်ချုပ်တဲ့ဒေသနဲ့အိန္ဒိယအုပ်ချုပ်တဲ့ဒေသဆိုပြီးပိုင်းခြားသတ်မှတ်ထားတဲ့ line of control နေရာတစ်လျှောက်မှာမကြသေးခင်လတွေအတွင်းနှစ်နိုင်ငံကြားအပြန်အလှန်ပစ်ခတ်တာတွေရှိခဲ့ပါတယ်။နှစ်နိုင်ငံလုံးကတော့ကက်ရှမန်ဒေတာတစ်ခုလုံးကိုသူတို့အပိုင်းလို့ပြောနေကြတာပ
ါတရုတ်နိုင်ငံလေပန်းဟီနန်ပြည်နယ်မှာဗုဒ္ဓဦးနေညကကြောင်မီးသွေးတွင်းပြူကြတာကြောင့်လူ9ယောက်ထဲမှနေတည်ဆုံပြီးအများအပြားပိတ်မိနေတယ်လို့နိုင်ငံပိုင် CCTV သတင်းဌာနကပြောပါတယ်အဲ့ဒီဒေတာကရှင်ကျူးကြောင်မီးသွေးကုမ္ပဏီပိုင်ရှင်ကျူးကြောင်မီးသွေးတွင်းမှာဓာတ်ငွေပေါက်ကွဲတာကြောင့်ပြူကြတာလို့သတင်းမှာဖော်ပြပါတယ်တွင်းပြူကြချိန်ကတွင်းလူလုံသား52ယောက်မြေောက်မှာလှုပ်လှုပ်နေကြပြီး39ယောက်ကိုဘေကင်းရန်ကင်းကယ်တင်လိုက်နိုင်ပြီးတော့9ဦးတည်ဆုံနေတာကိုတွေ့ရတာပါတွင်ထဲမှာပိတ်မိနေတဲ့နောက်ထပ်လုပ်သား9ယောက်ကိုကယ်တင်ဖို့ကြိုးစားနေကြပါတယ်။တောင်မီးသွေးတွင်းလုပ်ငန်းမှာဘေးရန်တွေကင်းရှင်းရေးအတွက်အစိုးရကတွန်းအားပေးလုပ်နေပေမဲ့မကြသေးခင်နှစ်တွေအတွင်းတရုတ်နိုင်ငံမှာတောင်မီးသွေးတွင်းမတော်တဆဖြစ်ရအများအပြားရှိခဲ့ပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဒေသတစ်လျှောက်ဒီကနေ့ထူထပ်တဲ့မြေကိုးမြူတွေကျတဲ့အပြင်တိတ်အေးလွန်းလာကြောင်းခီးသွွားရရောဒေသခံတွေပါအခက်တွေ့ကြရပါတယ်။မြင်ကွင်းမကောင်းတာကြောင့်နယူးဒေလီဘူရာယိုမှာယထားကြီးစဉ်80ထက်မနည်းနှောင့်နေပြီး22ခုကိုအစီအစဉ်ပြန်ပြောင်းရပြီးတော့9ခုကိုဖျက်လိုက်ရပါတယ်။ရထားပေကျင်ရောက်လာမယ်ဆိုတာဘယ်လို့မှမသိနိုင်ကြတာကြောင့်အရန်ကိုအေးလို့နဲ့ကြာမှာပဲခီးတဲ့တချို့ဘူရာယုံမှာညှိုက်ကြရပါတယ်။တာဝန်ရှိသူတွေစီကနေဘာကူညီးမှမရဘူးလို့ခီးတဲ့တချို့ကစောရကတက်ပြောဆိုပါတယ်။နယူးဒေလီမြို့တော်အင်ဒရာဂန်ဒီလေဆိပ်မှာလည်းလေရင်အဆင့်အတက်တွေအနှောက်အယှက်ဖြစ်ပါတယ်။တာဝန်ရှိဒေသရဲ့ဆောင်းရာသီဟာမြောက်အမေရိကလိုတခြားဒေသတွေလောက်မအေးပေမဲ့လည်းစင်းရဲနွမ်းပါသူတန်ပေါင်းများစွာဟာအေးဒဏ်မလုံတဲ့အိမ်တွေမှာနေထိုင်ကြရပြီးအေးဒံကိုကောက်ွယ်တဲ့အဝတ်အစားတွေအလုံးလောက်မရှိတာကြောင့်အသက်သေဆုံးတဲ့အထိအေးဒံခံစားကြရတာတွေရှိပါတယ်ခင်ဗျာ
ကြာသပတင်းနဲ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျသိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါရှင်အခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကိုအင်တာနက်ဆက်မျက်နှာ bamis.voanews.com ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နားဆင်ရပါမယ်ရှင်ရခိုင်ပြည်နယ်အတွက်နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေပေးခြင်းရင်တန်တမန်လမ်းကြောင်းကနေဆက်သွယ်ကြဖို့မြန်မာအစိုးရကကြေညာချက်ထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်ဟာရခိုင်ဒေသတစ်ခုတည်းအတွက်မဟုတ်ဘဲနဲ့တီးတန့်ချက်ရခိုင်ဒေသတစ်ခုတည်းအတွက်တီးတန့်ချက်မှဆောင်ရွက်ဖို့မဟုတ်ဘဲမြန်မာနိုင်ငံရဲ့ဘယ်နေရာဘယ်ဒေသကိုမဆိုဒီနည်းနဲ့ပဲလက်ခံမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ရခိုင်ပြည်နယ်အစိုးရဘက်ကတော့ဘယ်အလှူကိုမှထိန်းချုပ်ထားတာမရှိပေမဲ့လုံခြုံရေးအရလိုအပ်ရင်တော့ဘေးအန္တရာယ်မဖြစ်ဖို့စီမံခန့်ခွဲသွားမယ်လို့ပြောပါတယ်။ရခိုင်ဒေသကိုပေးပို့မဲ့နိုင်ငံတကာအကူအညီတွေအကြောင်းအသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုစီသူကပြောပြမှာပါရှင်
။လူတန်းမှုတွေလှုပ်ဆောင်လို့တဲ့ဘယ်နိုင်ငံတကာအဖွဲ့အစည်းပဲဖြစ်ဖြစ်တန်တမန်လမ်းကြောင်းကနေဆက်သွယ်ပေးဖို့နဲ့လူတန်းမဲ့ပစ္စည်းတွေကိုကြိုတင်အကြောင်းကြားပေးဖို့မြန်မာဆွေရကထုတ်ပြန်လိုက်ပါတယ်။လူတန်းမှုတွေနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဌာနကအကောင်းဆုံးပူးပေါင်းသွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးကျော်ဇေယျကပြောပါတယ်။
ဒီလေကိုအားတင်နေတဲ့လူတွေလည်းစာနာပကားလို့တရားကြည့်ပြီးရတဲ့ပတ်သက်ပြီးတော့မှာလို့နိုင်ငံတော်ဆိုင်ရာကျိုးဆွေးနွေးကော်မတီအားတဲ့တရားပါတယ်။တစ်ခါကဒီကြောင့်ဒီကြောင့်ဒီနေရာတဲ့ဒီမှာတို့ပကားတဲ့အချက်လေးကိုသိချင်တာလည်းအပ်ပြီးတော့အလေးနဲ့လိုက်ပါလို့လည်းတွေ့ဆောင်ရင်းဒီမှာကောက်ပါ
။အကူအညီတွေရောက်လာတဲ့အခါနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချားထားရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာပြည်내တိုင်းဆွေးရတွေနဲ့ပူးပေါင်းလှုပ်ဆောင်မှာဖြစ်တယ်လို့ဦးကျော်စရာကပြောပါတယ်။ ဒီလိုထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ပါသတ်မှတ်ချက်တွေဟာရခိုင်ဒေသတစ်ခုတည်းကိုပဲရည်ရွယ်တာမဟုတ်ကြောင်းသူကအခုလိုပြောပါတယ
်တို့ကတော့ဒီမှနိုင်ငံကိုဒီပါလင်းစာနဲ့ထောက်ထားတဲ့အခုကြီးလားနဲ့ဆိုရင်တော့ရှင်းပါတယ်နော်ဒီသန္တနာကြီးလားကြောင်းပါပဲသန္တနာကြောင်းပါကျွန်တော်တွေရတာအကြောင်းကြားလဲဖြေလိုက်တဲ့အနေထားမျိုးပါ
လာရောက်လူတန်းတဲ့အကူအညီတွေကိုရခိုင်ပြည်နယ်မှာရှိတဲ့အတိုင်းဝိုင်းနှစ်ခုလုံးကိုခွဲခြားမှုမရှိဘဲနဲ့လူတန်းပေးဖို့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။လူတန်းတဲ့နေရာမှာအလူပစ္စည်းမဟုတ်ဘဲနဲ့ငွေသားနဲ့ပေးမယ်ဆိုရင်လည်းနိုင်ငံတကာဘဏ်စင်းတွေကနေတဆင့်လက်ခံပေးနိုင်ဖို့စီစဉ်ထားတယ်လို့လည်းထုတ်ပြန်ချက်မှာပါဝင်ပါတယ်။ရခိုင်ပြည်နယ်အစိုးရဘက်ကတော့ဘယ်လူကမှထိန်းချုပ်တာမျိုးမရှိဘဲနဲ့လူတန်းခွင့်ပေးမှာဖြစ်ပေမဲ့လုံခြုံရေးအရလိုအပ်ရင်တော့ဘေးရန်တွေမဖြစ်စေဘူးလိုအပ်တဲ့စီမံခန့်ခွဲမှုတွေကိုဘူအစိုးရနဲ့အတူလှုပ်ဆောင်သွားမှာဖြစ်တယ်လို့ပြည်내ပြန်ကြားရေးတာဝန်ခံဦးမင်းအောင်ကအခုလိုပြောဆိုပါတယ
်။ဒီနေရာဒီမှာလိုအပ်တယ်ဒီနေရာဒီမှာမလိုအပ်ဘူးဆိုတာကိုဒါသာတကူဒီနိုင်တဲ့ဘေးအချက်မတူနိုင်ဘာမျိုးတွေကိုပဲကျွန်တော်တို့ကစီစဉ်ပေးရတာရှိတယ်လေ။နိုင်ငံတကာအခွင့်အရေးတွေ UN လက်အောက်ခံအခွင့်အရေးတွေစာစုနေတာလည်းရှိတယ်လေ။ရှိတဲ့နေရာမှာဒီနေရာတို့လူနေတဲ့ဒီနေရာတို့မတူတင်ဘူးဆိုတဲ့အနေအထားတွေကိုကျွန်တော်တို့ကပြောပြတာတို့ရှိတာပေါ့။အော်လို့နေမှာကြားတဲ့အခါအခုဟိုရာရာသားတွေတချို့ကျွန်တော်ရခိုင်တိုင်းသားတွေအားလည်းဆိုရင်မထွက်မသွားလာမဟုတ်ဆက်ဆက်ရှိနေကြတာပေါ့နော်ကျွန်တော်တို့မွတ်စလင်အများစုကျားသားတွေမှာနေရှိနေတဲ့ရွာလေးတွေပေါ့ဗျာနော်မသွားရင်မလာရတဲ့အနေအထားတွေမှာအဲ့ဒါမျိုးလေးတွေကြားတော့လူတွေသိလို့ရတာပေါ့
ရခိုင်ဒေသအတွင်းမှာနေထိုင်ကြတဲ့အစ္စလမ်ဘာသာဝင်တချို့ကတော့အကူအညီတွေကိုပိတ်ထားတာမျိုးမဟုတ်ပဲအကျိုးရှိရှိသုံးနိုင်ဖို့အစိုးရကခွင့်ပြုစေလိုတယ်လို့တောင်းဆိုထားပါတယ်အခုရဒေတာကန်အစ္စလမ်ဘာသာဝင်တဦးကတော့လက်ရှိကူညီရရှိနေမှုအပေါ်မှာအခုလိုပြောဆိုပါတယ
်။ဟောရင်းနှီးချက်ကလာပြီးတော့လောလုံးနေတဲ့ချိန်မှာတော့မှနိုင်ငံတကာကဟောအစီအရာကကော်မတီကိုသူတို့လာပေးကောင်းမဖြစ်ဘူးဆိုတော့နဲ့
မကြာခင်မှာအစိုးရကထုတ်ပြန်ထားတဲ့မူဝါဒနဲ့အညီလူတန်းဖို့အင်ဒိုနီးရှားနိုင်ငံကတရားဝင်စုပြုကမ်းလှမ်းထားပြီးတော့လာမယ့်ဇန်နဝါရီလ19ရက်နေ့မှာအလူပစ္စည်းတွေရောက်လာမယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီပစ္စည်းတွေကိုဘယ်နေရာဘယ်ဒေတာမှာဘယ်လိုလူတန်းမလဲဆိုတာကိုတော့အသေးစိတ်ညှိနှိုင်းရခြင်းမရှိသေးလို့ထုတ်ပြန်ထားခြင်းတော့မရှိသေးပါဘူး။ပြီးခဲ့တဲ့လကုန်ပိုင်းတုန်းကတော့မလေးရှားနိုင်ငံအစ္စလမ်အဖွဲ့အစည်းတစ်ခုကနေမြန်မာနိုင်ငံရခိုင်ပြည်နယ်တဲကမွတ်စလင်တွေကိုအကူအညီပေးဖို့တင်မောဆစ်လွတ်မယ်ဆိုပြီးတော့ပြောဆိုခဲ့ဘူးတာရှိပါတယ်။မြန်မာဘက်ကတော့ခွင့်ပြုချက်မရဘဲမြန်မာပိုင်နယ်ထဲဝင်ရောက်လာမယ်ဆိုရင်ဒါဟာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတယ်လို့ယူဆစရာရှိပြီးတော့အကူအညီတွေပေးဖို့ဆိုရင်တော့တန်တမန်လမ်းကြောင်းကနေဆက်သွယ်ဆောင်ရွက်ဖို့တိုက်တွန်းထားပါတယ်ခင်ဗျာ။
ကိုစီသူပြပြသွားတာပါရှင်အခုမြန်မာပြည်ဘက်ကိုပြန်ပြီးတော့အခြေချရမယ်အိန္ဒိယရောက်ချင်းတိုင်းရင်းသားတွေဘက်ကိုလည်းကြည်ကြရအောင်ပါအရင်အစိုးရအဆက်ဆက်အုပ်ချုပ်မှုစနစ်ကြောင့်အပါအဝင်စီးပွားရေးအခြေအနေတွေကြောင့်အိန္ဒိယနိုင်ငံအရှေ့မြောက်ဒေသမီဇိုရန်ပြည်နယ်ကိုပြောင်းရွှေ့ခဲ့ကြတဲ့ချင်းလူမျိုးတွေအတွက်ပြည်တွင်းမှာပြန်လည်အခြေချနေထိုင်ဖို့ချင်းပြည်နယ်အစိုးရကလမ်းဖွင့်ပေးထားပါတယ်ပြောင်းလဲလာတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကြောင့်ပြည်တွင်းကိုပြန်လာပြီးအခြေချနေထိုင်လူတွေရှိတယ်ဆိုရင်သူတို့အတွက်အလောက်ကင်အခွင့်အလမ်းတွေရှိဖို့လိုအပ်တယ်လို့ဒေတာကန်မီဒီယာသမားတွေကတော့ထောက်ပြနေကြပါတယ်။ VOE မြန်မာပိုင်းသတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။အိန္ဒိယနိုင်ငံရှေ့မြောက်ဒေသမီဆိုရန်ပြည်နယ်ကိုအကြောင်းမျိုးမျိုးကြောင့်ပြောင်းရွှေ့နေထိုင်ခဲ့တဲ့ချင်းလူမျိုးတွေအနေနဲ့ချင်းပြည်နယ်မှာပြန်လည်ခြေချဖို့ဆန္ဒရှိရင်ချင်းပြည်နယ်အစိုးရအနေနဲ့ကြိုးဆိုလက်ခံသွားမယ်လို့ပြည်နယ်ထုတ်တော်ဥက္ကဋ္ဌဦးစုဘွဲကပြောပါတယ်။
သူတို့ဆန္ဒရှိရင်တော့ကျွန်တော်တို့လက်ခံပါမယ်နော်အရင်ချဲတုန်းကသူတို့ကပေါ်တာဒီပါဒီမခံနိုင်တော့စီပေါ်ရေးချင်းကြီးကြောင့်ပြောင်းဆိုတူညကြည့်ရှိတယ်လေသူတို့တကယ်တိုင်းဒီကိုဆွေးလာချင်းတော့ဖွဲ့စည်းလိုက်မယ်ကျွန်တော်တို့ဆွေးရနေနေတော်လောကအလုံးလက်ခံဖို့အဆင်ပြေပါပဲနော
်ချင်းလူမျိုးတွေဟာမီဆူရန်ပြည်နယ်ရဲ့မြို့တော်အိုက်ဆောဆိုင်ဟာလောင်ဒလန်ဂျမ်ဖိုင်းလုံလီစတဲ့မြို့တွေမှာအထူးကပြောင်းရွှေ့နေဆိုင်ကြတာဖြစ်ပြီးလူရည်သသိန်းနီးပါးခန့်ရှိတယ်လို့ဥစုဘွဲကပြောပါတယ်လက်ရှိမှာချင်းပြည်နယ်ကိုပြန်လည်အခြေချနေထိုင်လို့တဲ့ချင်းလူမျိုးလူဦးရေ400ကျော်စည်ရင်ပေးသွင်းထားပြီးဖြစ်တယ်လို့ပြန်လည်အခြေချနေထိုင်သူတွေအတွက်မြေနေရာချထားပေးဖို့အစိုးရအနေနဲ့စီစဉ်သွားမယ်လို့ချင်းပြည်နယ်လွှတ်တော်ဥက္ကဋ္ဌကဆိုပါတယ်။အခြေအနေကြောင်းကြောင်းကြောင့်မီဆိုရန်ပြည်နယ်မှာနေထိုင်ကြပြီမဲ့လည်းပြောင်းလဲလာတဲ့မြန်မာနိုင်ငံရေးအခြေအနေတွေကြောင့်ပြည်တွင်းကိုပြန်လာပြီးအခြေချနေထိုင်လို့တဲ့သူတွေရှိနေတယ်လို့မီဆိုရန်ပြည်နယ်မှာနေထိုင်ခဲ့တဲ့ခွန်နှုတ်ထုံချင်းသတင်းဌာနအက်ဒီတာစလိုင်းရောဘတ်ကပြောပါတယ်။
ညာစုကတော့ခုမြို့နယ်စုအချင်းတူတယ်ဆိုတော့လေနော်ကျွန်တော်တို့ကနားလည်မှုတွေနေကြတာပါဥမာဟိုနိုင်ငံသားဖြစ်ခွင့်ပေးတာတို့ပါတို့ကဟိုအဲ့လိုမျိုးမရှိဘဲနဲ့ဒီမဲ့နားလည်မှုနဲ့အိမ်ငှားပြီးတော့ရင်းနေကြတဲ့လူတွေအများကြီးပဲရှိတယ်ဆိုတော့သူတို့ကဟိုမှာအိမ်ငှားပြီးတော့ရင်းနေရမယ့်စားဒီဘက်မှာပြည်နယ်စုရဲ့ကနေသူတို့အတွက်အခွင့်အလမ်းအဲ့လိုမျိုးဖန်တီးပြီးမယ်ဆိုတော့သူတို့ပြန်လာချင်တဲ့လူတွေရောအများကြီးပဲ
မီဆိုရန်ပြည်နယ်ဟာအိန္ဒိယအစိုးရရဲ့အုပ်ချုပ်မှုစနစ်အောက်မှာရှိနေပြီးတကယ်လို့မြန်မာနိုင်ငံကိုပြန်လာရင်မတူညီတဲ့စနစ်တွေကြားမှာနေထိုင်မှုတဟဆာသမဖြစ်မှာကိုစိုးရိမ်သူတွေလည်းရှိနေပါတယ်။မီဆိုရန်ပြည်နယ်အိုက်ဆောမြို့နယ်ပူရူပင်ဆန်ကတော့မတူချမ်းလာတဲ့အုပ်ချုပ်ရေးစနစ်ကြောင့်ရေရှည်နေထိုင်ဖို့အဆင်မပြေဘူးလို့မြင်ပါတယ်။
ကျွန်တော်ကမြင်တာတော့မီဆိုရန်ကလွတ်လပ်တယ်ဒီပြည်ကျတော့နည်းနည်းချင်းကျက်တယ်တော်တော်တကယ်ရေရှည်နေနိုင်မယ်မထင်ဘူးကျွန်တော
်ပြည်တွင်းမှာပြန်လည်အခြေချနေထိုင်သူတွေအတွက်ဒေသတွင်းအလုတ်ကိုင်းဖွင့်လန်းရှိဖို့ဟာချင်းပြည်နယ်ဆိုရအတွက်စိန်ခေါ်မှုတရလို့ဖြစ်နေတယ်လို့လဲချင်းသတင်းဌာနအက်ဒီတာဆလိုင်းရောဘတ်ကအခုလိုတုံ့တက်ထားပါတယ
်သူတို့ကိုပြန်ခေါ်တဲ့အခါမှာပြည်နယ်ဆိုရကတိတိကျကျသတ်မှတ်ပြီးတော့တကယ်လို့သူတို့ပြန်လာလို့ရှိရင်သူတို့အတွက်လုပ်ငန်းကိုင်ငန်းအမျိုးစောင့်ဝင်နေတဲ့ဘလိုမျိုးဖြစ်ရှင်းပေးနိုင်မလဲပြည်နယ်ဆိုရကလည်းဘလိုကူညီပူးနိုင်မလဲဆိုလာတော့ဟိုပြည်နယ်ဆိုရကခုစကြည့်ရောဟိုဘာမှကားကနာဒီပြောတာတော့မရှိဘူးပေါ့နော်ဆိုတော့ဒီကိစ္စကြီးပြည်နယ်ဆိုရကထက်တွေ့စဉ်းစားရမယ့်အချက်လို့ကျွန်တော်တို့ထင်ပါတယ
်ချင်းပြည်နယ်ဟာမြန်မာနိုင်ငံတိုင်းနယ်ပြည်နယ်တွေအနက်ကဖွံ့ဖြိုးမှုအနေကျဆုံးပြည်နယ်တစ်ခုဖြစ်သလိုတဘာဝဘေးအန္တရာယ်တွေနဲ့လည်းကြုံတွေ့နေစေလဲဖြစ်ပါတယ်ပြည်တွင်းမှာပြန်လည်ခြေချမဲ့သူတွေပါဝင်ဒေသခံတွေဆိုလုတ်ကန်ခွေလန်းနဲ့ဒေသတွင်းဖွံ့ဖြိုးမှုတည်ဆောက်ရေးလုပ်ငန်းတွေမှာသူတို့ရဲ့တွေ့ကြုံနဲ့ကြွမ်းကျင်မှုတွေကိုတုံ့ချနိုင်ရင်ချင်းပြည်နယ်တိုးသက်ရေးသွေးအထောက်အကူပြုနိုင်တယ်လို့လည်းဆလိုင်းရောဘတ်ကလည်းရှုမြင်သုံးသပ်ထားပါတယ်ခင်ဗျာ
နိုင်ကိုအိမ်ပြပြသွားတာပါရှင်။အမေရိကန်သမ္မတအလွှဲပြောင်းမှာအရင်အစိုးရလက်ထက်ကအတည်ပြုထားတဲ့ကျန်းမာရေးအာမခံလို့ဥပဒေမျိုးအပြောင်းလဲရှိလာနိုင်သလားဆိုတာမကြခင်နားဆင်ရပါမယ်။အခုတော့လာမယ့်စနေညတိုက်ရိုက်လေးလိုက်မှာဆွေးနွေးကြမယ်အကြောင်းအရာကိုပြပြဖိတ်ခေါ်ပါရစေရှင်။သွားရရှင်များရှင်။လူလူကသူတို့ရဲ့မကျင်တဲ့ချက်တွေကိုပြည်ရတဲ့နှစ်ထဲလွှတ်တော်ကိုတိုင်ကြားရမှာထောက်ဝက်ကျော်ဟာတရားစင်ရေးနဲ့ပတ်သက်နေပါတယ်။တိုင်ကြားစာရီထဲမှာတော့တရားရုံးဆုံးဖြတ်ချက်တွေတရားရုံးဝန်ထမ်းတွေတရားစင်ရေးမှာနှောက်နှေးကြံ့ကြာမှုတွေကိုမကျင့်တတ်မှုတွေပါဝင်ပါတယ်တရားဥပဒေစိုးမိုးရေးကိုဦးစားပေးဖို့ကြိုးစားနေတဲ့ရတအစိုးရလက်ထက်မှာတရားရေးခန္ဓာကိုမကျင့်တဲ့ချက်တွေပေါ်ပေါက်နေရတာဟာဘာကြောင့်များပါလဲဆိုတာကိုလာမယ့်စနေနေ့ည VOE ရဲ့ဓာတ်ရိုက်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တော်ရရှင်တွေအနေနဲ့ကို့အတွေ့အကြုံပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပါမယ်ရှင်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင်။ စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့တမန်ဖိတ်ခေါ်ပါရစေရှင်။အခုအမေရိကန်ပြည်သူတွေရဲ့ကျန်းမာရေးအာမခံအပြောင်းလဲရှိလာနိုင်ခြင်းရှိမရှိဆိုတာပြောပြပေးပါမယ်။အမေရိကန်သမ္မတဘရက်ကိုဘားမားရဲ့ထင်ရှားတဲ့အောင်မြင်မှုတစ်ခုအဖြစ်နဲ့သာမကနိုင်ငံရေးအမွေတစ်ခုလည်းဖြစ်တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေနဲ့ပတ်သက်လို့မနေ့တုန်းကဝါရှင်တန်မှာအပြိုင်မှုတွေဖြစ်ခဲ့ပါတယ်။အမေရိကန်နိုင်ငံသားတန်း20လောက်အတွက်ကျန်းမာရေးအာမခံအဖိုးနှုံးချူတာတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပယ်ဖျက်ဖို့ဂရိပေးနေတဲ့ Republican တွေနဲ့ Democrat ခေါင်းဆောင်တွေဟာလည်းသူတို့ရဲ့ရည်တည်ချက်တွေကိုအပြန်အလှန်လူသိရှင်ကြားပြောဆိုခဲ့ကြတာပါ။ Obamacare လို့ထင်ရှားတဲ့ဥပဒေနဲ့ပတ်သက်လို့အမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုကြားအငင်းပွားစရာဖြစ်နေတဲ့အကြောင်း VOA သတင်းတောက် Catherine Gibson ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
မချန်ငယ်ရလူကအနာယူရမယ်သမ္မတဘရက်အိုဘားမားနဲ့အတိတ်တက်လာမဲ့ဒေါ်နယ်ထရမ့်အစိုးရမှာဒုသမ္မတတောင်ယူမဲ့မိုက်ပင်စ်တို့ဥဆောင်တဲ့အားပြိုင်ပွဲကိုတော့ဝါရှင်တန်မှာထူးထူးခြားခြားတွေ့မြင်ခဲ့ကြရတာပါအိုဘားမားကဲလို့ထင်ရှားတဲ့ကျန်းမာရေးဆက်ရှောက်မှုဥပဒေကိုဖျက်သိမ်းရအစိုးရတည်းရဲ့ပထမဆုံးလုပ်မဲ့အလုပ်တစ်ခုလို့ရွေးကောက်ခံဒုသမ္မတမိုက်ပင်စ်ကပြောဆိုလိုက်တဲ့အတွက်လဲရှေ့လျှောက်ပါတီကြီးနှစ်ခုကြားတက်ခိုက်မှုတွေတွေ့ရအောင်မဲ့လက္ခဏာတစ်ခုလဲဖြစ်ပါတယ
် It'll literally begin on day 1 before the end of the day we do anticipate that the president elect
ပထမဆုံးနေ့မှာပဲလက်တွေစလုံမှာပါနေမကူခင်မှာပဲရွေးကောက်ခံသမ္မတကအိမ်ပြီးတော့ရုံးခန်းမှာအကောင့်တွေဖော်လိမ့်မယ်လို့လည်းမျှော်လင့်ထားပါတယ
်ဒီမိုကရက်တစ်ဘက်ကတော့မက်ဆန်နာရှင်ရဲ့ထောက်ခံမှုတွေနဲ့ကာကွယ်သွားမဲ့မဟာဗျူဟာတစ်ရက်ကိုချမှတ်ထားတဲ့အကြောင်းအောက်လွတ်တော်အမတ်အလီချာကမ်မင်းစ်ကပြောပါတယ
် President made it clear that the politics are on our side
အငယ်ရကိုပမာရှိနေတယ်ဆိုတာကိုသမရကရှင်းရှင်းလင်းလင်းပြောထားပါတယ်လူလူသဘောထားစစ်တမ်းအများစုကိုကြည့်လိုက်မယ်ဆိုရင်အမေရိကန်လူလူကဥပဒေပယ်ဖျက်မှာကိုမကြိုက်ကြပါဘူ
းသမရအမျိုးတော်ပြောခွင့်ရ George Arnest ကလည်း Republican ရဲ့ပထမခြေလှမ်းတွေဟာထင်သလောက်မလွယ်တာတွေ့ရလိမ့်မယ်လို့သတိပေးခဲ့တာပ
ါ There's a difference between delivering a poll tested soundbite
မဲဆွယ်ပွဲကာလမှာထောက်ခံမှုရအောင်ပြောခဲ့တဲ့ကတိတွေကိုအကောင့်ထဲပေါ်ဖို့နဲ့ကဘာပေါ်မှာအကြီးအကျယ်အမြင့်မြတ်ဆုံးတိုင်းပြည်ကို အုပ်ချုပ်ဖို့တာဝန်ယူရတဲ့အခါမှာပေးထားတဲ့ဂရီတွေကိုအကောင့်ထဲပေါ်ရတာဟာကွာခြားပါတယ
်။ Republican and Democrat ကောင်းဆောင်တွေလွတ်တော်ကိုယ်စားလှယ်တွေနဲ့အသီးသီးတွဲဆုံနေမှာပဲရွေးကောက်ခံသမ္မတ Trump က Twitter လူမှုကွန်ရက်မှာသမ္မတ Obama ရဲ့ကျမ်းမာရေးဆက်ရှောက်မှုမအောင်မြင်ရတာဟာ Democrat တွေကြောင်းလို့လက်ညှိုးထိုးနှံအောင်လုပ်ဖို့လဲတိုက်တွန်းနေတာပါ။သမ္မတသစ်ဖြစ်လာမဲ့ Trump ရဲ့တိုက်တွန်းချက်ကိုတော့အောက်လွတ်တော်အမတ် Chris Collins တို့လို Republican တွေကတော့ကြိုဆိုခဲ့ကြပါတယ်။
The president elect has a way of communicating with America.
ယူကောကန်သမ္မတကြီးမှာအမေရိကန်နိုင်ငံနဲ့ဆက်သွယ်တဲ့နည်းလမ်းတစ်ခုရှိပါတယ်။ဒါဟာသူ့ရဲ့သမ္မတတာဝန်မှာထူးခြားချက်တစ်ခုပါ
။ Democrat တက်လွတ်တော်ကိုယ်စားလှယ်ကတော့ Trump ရဲ့ Twitter နဲ့ Internet လူမှုကွန်ရက်ကနေအဆက်မပြတ်ရေးသားပြောဆိုမှုတွေနဲ့တံပြန်တက်ခတ်ဖို့ရည်ရွယ်ထားကြတာပါ။ Democratic Party ရဲ့တက်လွတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကတော့တိုက်ပွဲအတွက်အရေးကြီးတဲ့မူဝါဒတွေကို Republican တွေပေါ်ပြပြလုပ်နေတယ်လို့ဆိုပါတယ်။
Republicans should stop clowning around.
Republican တွေအနေနဲ့လူတို့ရဲ့ကျန်းမာရေးဆောင်ရှောက်မှုနဲ့ကျန်းမာရေးအာမခံတွေအပေါ်အပြောင်အပြဲလုပ်နေတာတွေကိုရက်တင်ပါပြီ
။ Democrat သမ္မတလောင်းဖြစ်ရှင်ပြိုင်ခဲ့ဘူးတဲ့ထက်လွတ်တော်မှ Bernie Sanders ကတော့အစိုးရရဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်တွေနဲ့ပတ်သက်လို့ Trump ကိုယ်တိုင်ကရှင်းရှင်းလင်းလင်းကြေပေးတင်တယ်လို့ပြောပါတယ်
။ Before Congress wastes an enormous amount of time, Donald Trump has got to come forward.
လွတ်တော်မှာလကားတက်တဲ့အချိန်မကုန်ခင်ဒေါ်နယ်ထရမ့်အနေနဲ့ Twitter ကနေပဲဖြစ်ဖြစ်ရှင်းရှင်းလင်းလင်းထွက်ပြောတင်တာကတော့ဂျမားရေးဆောင်ရှောက်မှုနဲ့အာမခံတွေတက်ကြီးရွယ်ကိုခန်းစားခွင့်တွေကိုဖျက်တောက်မဲ့ဘယ်လိုဥပဒေမျိုးကိုမဆိုပယ်ချမဲဆိုတာမျိုးပြောတင်ပါတယ်
။တိုင်းပြည်အတွက်အရေးကြီးတဲ့မူဝါဒရေးရတဲ့ပတ်သက်လို့မရေမရာခြေနေတွေနဲ့ရင်ဆိုင်နေရပေမဲ့ဒီမိုကရက်နဲ့ Republican တွေအပြန်အလှန်ဖြစ်ဖို့ရပြီးနောက်ဆုံးမှာကိုယ်စားအနိုင်ရတယ်လို့ကြွေးကြော်ကြမှာကတော့တရားသလောက်ရှိနေတယ်လို့ဆိုရမှာလည်းဖြစ်ပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးပြောပြသွားတာပါရှင်။အခုလွှင့်နေတဲ့ Radio Diet အစီအစဉ်ကို Internet ဆာမျက်နှာကနေပြီးတော့တစ်ချိန်တည်းမှာ website လိပ်စာ burmese.voanews.com ကနေပြီးတော့နားဆင်နိုင်ပါတယ်။အခုအတန်လွှင့်နေတဲ့ Radio အစီအစဉ်ပြပြခြင်းမှာတော့ Asia 77ကနေ Diet ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။ကြာသပတေးနေ့ညနေပဲအစီအစဉ်တွေမကြခင်ဆုံးသက်ပါတော့မယ်။အစီအစဉ်ဆုံးသက်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပေးပါဦးမယ်ရှင
်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဝင်နှောက်ခဲ့တယ်လို့တင်ပြရှိထားတဲ့ကိစ္စနဲ့ပတ်သက်ပြီးအထက်လူတော်မှဒီကနေ့ကြားနာပွဲနှစ်ခုလုပ်ဖို့ရှိတယ်လို့သမ္မတဘရက်ဥဘာမားကလည်းအစီရင်ခံမှုရှိပါတယ်။သူသမ္မတဖြစ်လာခဲ့တဲ့2008ခုနှစ်ရွေးကောက်ပွဲကနေစပြီးပြည်ပကနေဝင်နှောက်တာပဲရှိမှရှိဆိုတာကိုလိလဆန်းစစ်ဖို့သမ္မတဥဘာမားကထောက်လှမ်းရေးဖွဲ့တွေကိုညွှန်ကြားထားတာပါ။အဲ့ဒီလိလဆန်းစစ်ချက်တွေရဲ့ရလဒ်ကိုဒီကနေ့သမ္မတကိုအစီရင်ခံမှာဖြစ်ပြီးယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကလည်းတောက်ကြနေမှာအလားတူအစီရင်ခံမယ်လို့အမေရိကန်တာဝန်ရှိသူတူက VOA ကိုအတည်ပြုပြောဆိုပါရယ်ကျူဘားနိုင်ငံဂွန်နာနာမိုပင်လယ်ကွေ့အမေရိကန်စစ်အကျဉ်းထောင်ကနေအကျဉ်းသား၄ဦးကိုသမ္မတဥပမာအစိုးရကဆော်ဒီအာရေဗျနိုင်ငံကိုလွှဲပေးပါမယ်အကျဉ်းသားတွေရဲ့နာမည်တွေနဲ့ဘယ်နိုင်ငံသားတွေဆိုတာကတော့လောလောဆယ်မသိရသေးပါဘူးဇန်နဝါရီ20ရက်နေ့မှာဒေါ်နယ်ထရမ့်ရဲ့သမ္မတကျန်းသက်စာချင်းစုပွဲမတိုင်ခင်အကျဉ်းသား19ယောက်တဲ့မင်းဲကိုအီတလီ၊အိုမန်၊ဆော်ဒီအာရေဗျနဲ့အာရဗျစော်ဘောများပြည်တော်စုနိုင်ငံ၄နိုင်ငံကိုလွှဲပြောင်းပေးဖို့သမ္မတဥပမာအစိုးရကတွန်းလှုပ်နေတာပါ။တူရကီနိုင်ငံအစ္စတန်ဘူမြို့ကနိုင်ကလပ်တစ်ခုမှာနှစ်သစ်ကူးနေကတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတူရကီအာဏာပိုင်တွေကဒီကနေ့နောက်ထပ်ဖမ်းဆီးတာတွေလုပ်ပါတယ်။အဲဒီတိုက်ခိုက်မှုကြောင့်လူ39ယောက်သေဆုံးခဲ့ရတာပါ။အစ္စတန်ဘူမြို့အပြင်ဘက်မှာအခုနောက်ဆုံးဖမ်းဆီးတာတွေကိုလုပ်ခဲ့တဲ့အကြောင်းနိုင်ငံပိုင်အနာဒိုလူသတင်းဌာနကကြေညာပါတယ်။အီဂျစ်နိုင်ငံရဲ့အဓိကကော့ပတစ်ခရစ်ယာန်ဘုရားကျောင်းမှာလူ28ယောက်တဲ့မနေ့တည်ဆုံခဲ့ရတဲ့ဒီဇင်ဘာလ17ရက်နေ့ကအဓိကဘုံခွဲတိုက်ခတ်မှုနဲ့ဆက်ဆက်ပြီးနောက်ထပ်တန်ရရှိသူ4ယောက်ကိုအီဂျစ်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဗိုလ်တူးလေးကထပ်ဖမ်းလိုက်သူတွေထဲမှာတိုက်ခတ်မှုကိုအဓိကဦးဆောင်စစ်ဆင်သူ2ဦးတည်းကတဦးပါဝင်ပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Justin The Waits ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ညနေထုတ်လွှင့်ပေးနေတဲ့အစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။နောက်နှစ်နာရီအကြာမှာပြန်ပြီးတော့တွေ့ဆုံကြရအောင်ပါ။VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.